အခုတော့စနေည VOA တိုက်ရိုက်လေးလိုင်းအစီအစဉ်တင်ဆက်ဖို့အချိန်ရောက်လာပါပြီ။ထုတ်လို့သူမတ်စုမွန်နဲ့အတူမတ်အေးတန်နာကျော်ကဆွေးနွေးတင်ဆက်သွားမှာဖြစ်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။စနေညတိုက်ရိုက်လေးလိုင်းအစီအစဉ်ကကျေးဇူးပါတယ်။ဒီတစ်ပတ်ဆွေးနွေးမယ့်အကြောင်းအရာကတော့ဒီခေတ်သက်ပိုးလမ်းမကြီးစီမံကိန်းနဲ့မြန်မာနိုင်ငံနေရည်ပေါ်မှာရိုက်ခတ်မှုဖြစ်ပါတယ်။ဒီနိုင်ငံပေါင်း60ကျော်ဆက်ဆက်နေတဲ့21ရာစုပိုးလမ်းမကြီးစီမံကိန်းမှာမြန်မာနိုင်ငံလည်းပါဝင်ပြီးတော့အထူးသဖြင့်ပြည်ပခါတွေရှိတဲ့ရှမ်းပြည်မြောက်ပိုင်းကချင်ပြည်နယ်ရခိုင်ပြည်နယ်တွေမှာဒီဖွံ့ဖြိုးမှုစီမံကိန်းတွေဖြတ်တန်းသွားမဲ့ဒေသတွေထဲမှာပါပါတယ်။ဒါကြောင့်မို့21ရာစုပိုးလမ်းမကြီးစီမံကိန်းကြောင့်လက်ရှိဖြစ်နေတဲ့မြန်မာနိုင်ငံရေးအခြေအနေမှာဘယ်လိုများတက်ရောက်မှုရှိမလဲဆိုတာကိုဆွေးနွေးကြမှာဖြစ်ပါတယ်။ပင်နိုင်ဆွေးနွေးကြမဲ့ပုဂ္ဂိုလ်တွေလည်းလေးလိုင်းပေါ်ရောက်နေပြီဖြစ်ပါတယ်။ပင်နိုင်ဆွေးနွေးကြမဲ့သူတွေထဲမှာတော့ဦးအောင်မိုးစောလူပောင်တဲ့ဒီမိုကရက်တစ်ပါတီရဲ့ဥက္ကဋ္ဌဦးအောင်မိုးစောဖြစ်ပါတယ်။ဦးအောင်မိုးစောကြားရပါလားရှင
်။ဟုတ်ကဲ့ကြားပါပါ။
ဟုတ်ကဲ့မင်္ဂလာပါ။နောက်တစ်ယောက်ဖိတ်ခေါ်ထားတဲ့သူကတော့ဒီတရုတ်မြန်မာရေးလေးလာတုံးသက်သူတရုတ်နိုင်ငံအခြေဆိုင်ဒေါက်တာလှကျော်စောပဲဖြစ်ပါတယ်။မင်္ဂလာပါအန်တီ
။ဟုတ်ကဲ့
now မြန်မာနိုင်ငံရေးလေးလာသုံးသက်သူနောက်တစ်ယောက်ကိုလည်းဖိတ်ခေါ်ထားပါတယ်သူကနိုင်ငံရေးအကျဉ်းသားဟောင်းလည်းဖြစ်ပြီးတော့တကောင်းနိုင်ငံရေးလေးလာမှုအဖွဲ့ရဲ့ဘုတ်အဖွဲ့ဝင်ဦးကျော်စွာဆိုပြီးဖြစ်ပါတယ်ကိုကျော်စွာကြားရပါလား
ဟုတ်ကဲ့ပါကြားပါတယ်အ
ဲ live ဝင်ရောက်ပြီးတော့ဆွေးနွေးမဲ့သူတွေလည်းလေးလိုင်းပေါ်ရောက်နေတယ်လို့ဒီတစ်ခါတော့ဟိုစာရီနဲ့ရေးပြီးတော့ဆွေးနွေးကြမဲ့သူတွေလည်းတော်တော်များလို့စာရီကိုလည်းအတက်နိုင်ဆုံးဖတ်ကြားပြီးတော့ဒီပင်နိုင်ဆွေးနွေးတဲ့သူတွေကိုမေးမြန်းပေးသွားမှာဖြစ်ပါတယ်အဲ့တော့ဒီပထမဦးဆုံးတော့ဒီ OVOR ဒီခေတ်သက်ပိုးလမ်းမကြီးကြီးစောက်တဲ့စီမံကိန်းနဲ့ပတ်သက်ပြီးတော့ဒီအကြံပြင်းကိုမေးချင်တာပါဒီစီမံကိန်းထဲမှာ corridor ရေးဆိုပြီးတော့ဇုံတွေခွဲထားတာအဲဇုံတစ်ခုထဲမှာမြန်မာနိုင်ငံပါဝင်နေတာဖြစ်ပါတယ်ဒီတော့ဟိုခေတ်သက်ပိုးလမ်းမကြီးနဲ့ပတ်သက်ပြီးတော့ anti ဒေါက်တာဒေါ်လာကျော်စိုးပဲမေးချင်ပါတယ်ဒီခေတ်သက်ပိုးလမ်းမကြီးစီမံကိန်းနဲ့ပတ်သက်ပြီးတော့အကြံပြင်းလေးနည်းနည်းလေးရှင်းပြပေးပါမြန်မာနိုင်ငံကဘယ်လိုကဏ္ဍကနေပါဝင်တာပါလဲရှင
်ဟုတ်ဒီကဒီခေတ်သက်ပိုးလမ်းမကြီးကိုလောက်တာသူ့မှာရည်ရချက်တွေအများကြီးရှိပါတယ်နိုင်ငံရေးရည်ရချက်စီးပွားရေးရည်ရချက်ပေါ့ဗျာစီးပွားရေးရည်ရချက်ကတော့သူ့မှာရှိနေတဲ့ကုန်ပစ္စည်းတွေပူချမ်းလာမှုသူ့မှာရှိနေတဲ့ငွေအရင်းအီးတွေစုပုံလာမှုဒါတွေကိုတခြားနိုင်ငံတွေကိုတင်ပို့ချင်တာအဲသူ့ရဲ့ချမ်းနောက်တစ်ခုကလည်းသူ့နိုင်ငံရဲ့ချမ်းသာကြွယ်ဝလာမှုကိုဂျန်တဲ့နိုင်ငံတွေကိုမျှဝေပေးချင်တာဒီဟာတွေအောက်မှာသူဒီဥစ္စာဒါစီးပွားရေးရည်မှန်းချက်ပေါ့အဲဒုတိယနိုင်ငံရေးရည်မှန်းချက်ကတော့သူကဒီကမ္ဘာနိုင်ငံတကာစီးပွားရေးစနစ်နိုင်ငံတကာနိုင်ငံရေးစနစ်တွေကိုပြောင်းလဲဖို့လိုလာပြီဆိုပြီးတော့ဒါအပြောင်းလဲလုပ်ချင်တဲ့သဘောပါပဲအဲ့တော့အရင်တော့ဒုတိယကမ္ဘာစစ်ပြီးကြတဲ့ကကမ္ဘာနိုင်ငံရေးကမ္ဘာစီးပွားရေးကိုအနောက်နိုင်ငံအရင်းရှင်နိုင်ငံများကကြီးစိုးလွှမ်းမိုးလာတာနေပြီးတော့နိုင်ငံတကာပါဝင်တဲ့နိုင်ငံတကာကနိုင်ငံစုံကဝင်ရောက်ပြောဆိုခွင့်ရှိတဲ့နိုင်ငံရေးစနစ်တရားပေါ့အဓိကကတော့သူကကုလသမဂ္ဂပေါ့အခန်းကိုပုံမဖွင့်ပြုစေခြင်းပြီးတော့အဲ့ဒီအောက်မှာနိုင်ငံစုံပါတဲ့ multilateralism ပေါ့အဲ့ဒီဟာကိုတင်ကျင်းလာတာပါပါတယ်အဲ့တော့ခုနပြောတဲ့ဟိုလမ်းမတွေမှာ corridor တွေမှာဆိုတာတကယ်တော့ပိုးလမ်းမဆိုတာသူကအတွေးခေါ်အယူဆတရပဲဖြစ်တယ်လမ်းမအကြီးပဲမဟုတ်ဘူးယထာလမ်းပါမယ်မီအကားလမ်းပါမယ်နော်လေမြန်လမ်းတွေပါမယ်နောက် fibers တွေဆက်သွယ်တာပါမယ်ရေနံ pipeline တွေပါမယ်အဲ့ဒါတွေကိုအဲ့ဒီရပ်ွက်တစ်ခုလုံးမှာသူကကွန်ရက်ကြီးတစ်ခုလုံးဖြစ်အောင်လုပ်ပါအဲ့တော့ဗမာနိုင်ငံကတရုတ်နိုင်ငံအတွက်အမှန်တန်အရေးကြီးပါတယ်ဘာဖြစ်လို့လဲဆိုတော့ဒီနေနမိတ်ဟာမိုင်းကီလိုမီတာပေါင်းထောင်နဲ့ချီပြီးတော့ဆက်ဆက်နေတာဖြစ်တယ်ဆက်ဆက်နေတဲ့နေရာတွေအများစုအားဖြင့်လည်းသူကအဲမတည်ငြိမ်နဲ့နော်လူမျိုးစုပါလေလှုပ်ရှားမှုတွေရှိနေတယ်လက်နက်ကင်လှုပ်ရှားမှုတွေရှိနေတဲ့ဒေသတွေဖြစ်တော့ဒီကိစ္စကိုသူကတော်တော်အရေးပေးပါတယ်အဲ့တော့စာကလေးကသူကဒီဟာလောက်တာကိုကတရုတ်ကရီမန်းချက်ကငင်းညာစွာဖွံ့ဖြိုးတိုးတက်ရေးငင်းညာစွာဖွံ့ဖြိုးတိုးတက်ရေးဆိုတာသူ့ရဲ့အခြေခံအယူအဆကဒီကဘာကြီးပေါ်မှာရှိသမျှအရင်အမြစ်ပစ္စည်းပစ္စယတွေအားလုံးကိုတရားမျှတစွာခွဲဝေမယ်ဆိုရင်ကဘာလူဦးရေအခု6ဘီလီယံပေါ့ဗျာမကြခင်9ဘီလီယံဖြစ်မှာအဲ့ဒီလူတွေအားလုံးအတွက်စားနပ်ရိက္ခာလုံလောက်နိုင်တယ်ဆိုတဲ့အခြေခံပေါ်ကနေသူကတရားမျှတစွာရှိဖို့စဉ်းစားတာ
ဟုတ်ကဲ့
အဲ့တော့ဒီစစ်မဲ့ဖြစ်ပွားနေတာကလည်းတရားမျှတမှုရှိလို့ဥပမာဗမာပြည်ဆိုရင်လေလူမျိုးစုတွေဟာ ลูมิโอจีဖြစ်တဲ့ပမာလူမျိုးတွေကသူတို့ရှိမှရှိတဲ့တရားစာတာတွေကိုခွဲဝေတဲ့အခါမှာသူတို့ရတဲ့ရထိုက်တဲ့အကျိုးမြတ်တွေကိုမရရှိဘူးဆိုတဲ့အခြေအနေအောက်မှာဒါတွေဖြစ်နေတာဖြစ်တော့ဒီတရားမျှတမှုရှိရေးအတွက်သူကဝင်ပြီးဆောင်ရွက်မဲ့
တဘောချိပါတယ်။ဒါကြောင့်မို့လို့နှစ်ထောင်ဆန်ငါးခုလောက်တည်းကသူပြောနေပါပြီ။ပမာပြည်ရဲ့ပြည်တွင်းစစ်ကိုဘေးကစေတနာရှိတဲ့နိုင်ငံများကလက်အမှုရှိဝင်ရောက်ပြီးဖြန့်ပြေးပေးတဲ့လို့ပြောနေတာ။အဲ့ဒီဟာတွေအားလုံးရဲ့ဖော်ပြချက်ပါပဲပိုလမ်းပါဆိုတာ။ဟုတ်ကဲ့ပါအန်တီပြောပြတာကျေးဇူးတင်ပါတယ်အန်တီ။နောက်ပိုင်းမှာထပ်ပြောမေးပါမယ်။အဲ့တော့အန်တီကဒီမှာဟိုညတာစွာနေထိုင်ရေးလို့ ချင်းရခိုင်ကြောက်ဖြူအဲ့ဒီရောက်ကြောက်ဖြူမှာဆိုရင်လည်း2012ခုနှစ်တုန်းကပြိပက္ခတွေဖြစ်ခဲ့တဲ့နေရာလည်းဖြစ်တော့မြန်မာနိုင်ငံကအခုလိုမျိုးခေတ်သစ်ပိုလမ်းမစီမံကိန်းပါဝင်မှုမူပေါင်းကိုလည်းလက်မှတ်ထိုးပြီးသွားပြီအခုလိုအခြေအနေမှာဒီစီမံကိန်းမှာပါဝင်ဖို့အတွက်မြန်မာနိုင်ငံကအတင့်ဖြစ်ပါလားဘလို့ထင်ပါလဲရှင့်
ကျွန်တော်ထင်တယ်ကျွန်တော်တို့နိုင်ငံမှာပထမဆုံးနိုင်ငံရေးရဒီရှိဖို့တော့ဉာဏ်ဉာဏ်ရရဖို့ကအတော်လေးကြီးတယ်ပြောချင်ပါတယ်အဲ့လိုအခြေအနေရှိမှလည်းပဲကျွန်တော်တို့တိုင်းပြည်ကွန်ပျူတာတည်းကြီးကိုကျွန်တော်တို့အသေးစားအောင်တိုင်နိုင်မှာဖြစ်တယ်ဒီတရုတ်ဘူတာကစ်တဲ့ပိုလာမှစီမံကိန်းကိုမပြောနဲ့တရုတ်နိုင်ငံအနေနဲ့ဆိုရင်တောင်မှကျွန်တော်တို့တိုင်းပြည်ကွန်ပျူတာတက်မှုတရုတ်နိုင်ငံအတော်လိုအပ်တာဖြစ်တယ်လို့ကျွန်တော်အနေနဲ့ကျွန်တော်ပြောချင်ပါတယ်။နောက်တစ်ခုကဒုတိယတစ်ချက်ကပေါ့နော်။ခုလိုဒီကစ်တပိုလာမှစီမံချက်ကလည်းပဲကျွန်တော်တို့တိုင်းပြည်ရဲ့ကွန်ပျူတာတက်ကြီးအတွက်ဆိုလို့ရှိရင်ကျွန်တော်ညှိလို့မရဘူး။စီမံချက်တစ်ခုဖြစ်တယ်လို့ကျွန်တော်အနေနဲ့ဆိုချင်တယ်။ဟောဒီအချိန်လေးမှာကျွန်တော်ပူပေါင်းပါဝင်ဖို့တောင်းရဖို့ဆိုလို့ရှိရင်ကျွန်တော်တို့တိုင်းပြည်ရဲ့နိုင်ငံရေးစနစ်ကောင်းမှုပို့လို့လိမ့်မယ်ကျွန်တော်တို့တိုင်းပြည်ကငြိမ်းချမ်းသာစီပီပီဖြစ်ဖို့လိုလိမ့်မယ်လို့ကျွန်တော်အနေနဲ့လုံလိုက်လို့ယူဆတယ်ဒါကြောင့်လည်းပဲတရုတ်နိုင်ငံအပါအဝင်ဒီအခြားအိန္ဒိယနိုင်ငံတွေကကျွန်တော်နိုင်ငံဒီလေးဒီဒီပြည်ရင်းစစ်ကိုရပ်တည်ရေးကိစ္စကျွန်တော်နိုင်ငံညံ့ညီကိစ္စတွေကိုတော်တော်တွန်းအားပေးပြီးတော့တောင်းရနေတာဖြစ်တယ်လို့ကျွန်တော်အဲ့လိုယူဆပါတယ်
ဟုတ်ကဲ့ဟိုအခုအကိုအောင်မိုးစောပြောသွားတယ်လို့မျိုးမြန်မာနိုင်ငံရဲ့ဒီဟိုအတွင်ကူးပြောင်းရေးအတွက်တရုတ်ရဲ့အကူအညီတွေအများကြီးလိုအပ်တယ်ဆိုတော့ဒီမှာကိုကျော်စွာဆိုရင်မွေးချင်ပါရဲ့ရှင်တရုတ်နဲ့ပတ်သက်ပြီးတော့ဒီကျမတို့အရင်ဒေါအောင်ဆန်းစုကြည်မတက်ခင်ဦးသိန်းစိန်အစိုးရလက်ထက်တုန်းကတရုတ်နဲ့နည်းနည်းလေးခက်ခွာခွာအနေအထားတွေဖြစ်ခဲ့တာမျိုးရှိပြီးတော့နောက်ပိုင်းမှာတော့လည်းတရုတ်ကိုပြန်ပြီးတော့ရင်းနှီးဆက်ဆံမှုတွေတွေ့လာရပါတယ်ဆိုတော့အခုလက်ရှိအစိုးရဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရအနေနဲ့တရုတ်နဲ့ပတ်သက်ပြီးရည်တည်ချက်ဘလို့သဘောထားရှိပါလဲရှင်သုံးသပ်ပေးပ
ါ။ဟုတ်ကဲ့ခင်ဗျာဒီကျွန်တော်အမြင်ကတော့ပေါ့နော်ဒီအခုဆိုတော့ဒီပြီးခဲ့တဲ့ပထမဆုံးအချိန်ဘိုးလမ်းမနဲ့ပတ်သက်ပြီးတော့မှလုပ်တဲ့ summit ကိုလည်းကျွန်တော်ဒီနိုင်ငံတော်အတိုင်းအမြန်ကိုယ်တိုင်ဟိုသွားပြီးတက်တာတွေ့ရတယ်ပေါ့နော်။အဲ့တော့အဲ့ဒီပုံမှာတော့ဒီမြန်မာနိုင်ငံရဲ့အဖြေအဲ့မှာပါထားတဲ့သဘောလို့ကျွန်တော်တို့မြင်တွေ့ရတယ်ပေါ့နော်။အဲ့တော့ဒီမြန်မာနိုင်ငံအနေနဲ့ကတော့ကျွန်တော်မြင်လာကဒီပူးပေါင်းဆောင်ရွက်မှုဟိုပြုဖို့ဟိုသုံးဖြတ်ထားပုံရပါတယ်။နောက်တစ်ခုကတော့ဒီဘယ်လိုရှိကြလဲဆိုတော့ဆက်ဆက်မှုရပါတော့ဆိုတော့ကျွန်တော်ဒီပိုလမနဲ့ပတ်သက်ပြီးတော့မှဒီအကျိုးခံစားခွင့်ပေါ့နော်ဒီတိဆက်မဲ့နေရာတွေကကျွန်တော်တို့နိုင်ငံအတွင်းမှာဆိုလို့ရှိရင်ဒီလက်ရှိပေါ့နော်ဒီပြည်ပကတ်ဒီနည်းဖြစ်နေသေးတဲ့ဒီနေရာရှိတဲ့နေရာတွေပါနေတာကိုတွေ့ရပါတယ်ဒီလိုပဲပေါ့နော်ကျွန်တော်ဒီပြီးခဲ့တဲ့ဒီလပိုင်းနေမှာပေါ့ကျွန်တော်ဒီတိုင်းနေမှာဆိုလို့ရှိရင်တော့အရေးကြီးတဲ့ဒီလက်နက်ကိုင်ဒီတော်လိုင်းအင်အားစုတွေဖြစ်တဲ့ပေါ့နော်ဒီမြောက်ပိုင်းကဒီဝါဦးဆောင်တဲ့ပေါ့နော်ဒီအဖွဲ့ကြီးကနေပြီးတော့မှသူရဲ့ဒီအပြိုင်ပညာရက်ပေါ့နော်ဒီ nation b ကျွန်တော်တို့လက်ရှိသွားနေတဲ့ nc လမ်းကြောင်းကနေပြီးတော့မှာပေါ့နော်သူတို့ alternative ဟိုစဉ်းစားချက်အနေနဲ့ပေါ့သူတို့ထွက်လာတဲ့ပညာချက်မှာဆိုလို့ရှိရင်လေဒီပိုလမ်းမနဲ့ပတ်သက်ပြီးတော့မှဘယ်လိုအကျိုးရှိနိုင်လဲဆိုတဲ့အချက်တွေကို seven ပေါ်ပြထားတာကိုတွေ့ရပါတယ်အဲ့တော့ဒီကိစ္စကပေါ့နော်ဒီကျွန်တော်တို့ဒီ channel တကယ်သူရဲ့မှာပြီးအောင်မြောက်ဒီလုပ်ငန်းကြီးကတော့ဒါတသက်ရှိနေမယ်သို့တော့ဒီပိုလမ်းစီမံရေးနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံရဲ့ငွေရေးကိုတော့ဒီတစုံတရာပေါ့နော်ဒီကျွန်တော်တို့ဒီစောင့်ကြည့်ရမယ့်နေသားမျိုးလို့ကျွန်တော်တို့ဟိုသုံးသပ်လို့ရပါတယ်နောက်တစ်ခုကတော့ဒီနိုင်ငံအနေနဲ့ပေါ့နော်လက်ရှိဒီအလားရထားတဲ့ဒီအစိုးရအဖွဲ့အနေနဲ့ကတော့ဒီလုပ်ငန်းမှာပေါ့သူတို့အနေနဲ့ဒီတက်နိုင်ကြတော့ဘူအောင်ဆောင်ရဲ့ရင်းနဲ့ဒီမှာနိုင်ငံအကျိုးစီးပွားကိုပေါ်ဆောင်မယ်လို့သုံးပြထားတယ်လို့ကျွန်တော်အနေနဲ့တော့မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုကျော်သာဆုံးသက်တာကျေးဇူးတင်ပါတယ်အခုပထမဦးဆုံးဒီကျမတို့စီကိုစာရေးပြီးပို့လာရဲ့သောရရှင်တယောက်ရဲ့ဟိုစာကိုကျမဟိုကိုအောင်လွင်ဦးကိုဖတ်ပြပေးခိုင်းခြင်းပါတယ်ကိုကျော်မျိုးနိုင်မှာပိုလမ်းမအကောင်းကျိုးဆိုးကျိုးနဲ့ပတ်သက်ပြီးသူဝင်ရောက်ဆွေးနွေးခြင်းပါတယ်ဆိုပြီးအခုလိုမျိုးအီးမေးလ်ပို့လာပါတယ်ရှင
်ကျွန်တော်ကကျော်မျိုးနိုင်မှာပိုလမ်းမအကောင်းကျိုးဆိုးကျိုးတွေကိုအကြံပြုခြင်းလိုပါပိုလမ်းမကအကောင်းကျိုးတွေကများလာတယ်လို့ဆိုးကျိုးလိုအပ်ချက်နဲ့အချောက်ချအာဏာကိုပါထိပါနိုင်ပါတယ်အကောင်းကျိုးတွေကတော့လမ်းပန်းဆက်ဆွေးရေးနဲ့မီးအားလျှက်စစ်ကောင်းမွန်လာနိုင်တာဒေသခံပြည်သူတွေအလောက်ကံပေါ်များလာနိုင်တာပါနိုင်ငံအတွက်အကောက်ခွန်ဝင်ဝေးတိုးလာနိုင်ခြင်းအာဆီယံရဲ့စီးပွားရေးတကားပေါက်ဖြစ်လာနိုင်ခြင်းနေဆက်ဒေသဖွံ့ဖြိုးလာနိုင်မှုနဲ့အတူငင်းချမ်းရေးကိုပုံမှုအကောင့်ထဲပေါ်နိုင်ခြင်းအိန္ဒိယနဲ့တရုတ်တို့ကြားစီးပွားရေးချိန်ဝင်ရှာညှိနှိုင်းခြင်းစရည်နဲ့အတူလူမှုရေးကျန်းမာရေးကစတိုးတက်ကောင်းမွန်လာမယ်လို့မျှော်လင့်မိပါတယ်ဆိုယူတွေကတော့နေဆက်ဒေသတွေမှာကိုကျိုးစီးပွားအတွက်စစ်ဖြစ်လာနိုင်ခြင်းတရားမဝင်မှောက်ကိုလမ်းကြောင်းများပုံမှုပေါ်များလာနိုင်ခြင်းပေါ်ပြတုတ်တလာနဲ့မြရာဇဝမှုထူပြောလာနိုင်ခြင်းမြောက်ပိုင်းနယ်စပ်ဒေသအုပ်ချုပ်မှုနှစ်ရဖြစ်လာနိုင်ခြင်းတရုတ်တို့လွှမ်းမိုးမှုများပြားလာနိုင်ခြင်းစရည်နဲ့တူလိုအပ်ချက်တွေကတော့ခိုင်မာတဲ့လူဝင်မှုနယ်စပ်ရေးရဥပဒေမရှိခြင်းအရေးချင်းပြည်စုံတဲ့ရဲရင်ရလုံလောက်မှုမရှိခြင်းလူသမားဥပဒေခိုင်မာမှုမရှိခြင်းနဲ့တူလူအားကနေပါနေခြင်းမြေယာပိုင်ဆိုင်မှုဥပဒေပြဋ္ဌာန်းအကောင့်ထဲပေါ်နိုင်ခြင်းမရှိသေးတာတွေစရည်တွေဖြစ်ပါတယ်ငွေကိုလက်နဲ့တစ်ခုတစ်ပွဲအသုံးပြုလာနေတဲ့ခေတ်မှာနိုင်ငံရဲ့အချုပ်အခြာအာဏာကိုထိပါမခံနိုင်ရင်50ရာခိုင်နှုန်းကျော်ပြီးရင်းနှီးမြှုပ်နှံမှုမပေးသင့်တယ်လို့ဗဟိုချုပ်ကိုင်မှုကိုလည်း50ရာခိုင်နှုန်းအထိရှော့ချသင့်ပါကြောင်းအကြံပြုရပါတယ်ခင်ဗျာ
ဒါကိုကြောင့်မျိုးနိုင်အကြံပြုပြီးဝင်ရောက်ဆွေးနွေးတာဖြစ်ပါတယ်တစ်ဆက်ထဲမှာပဲသူ့လိုခက်ဆင်ဆင်ဆွေးနွေးလာတဲ့ဒေါ်ရရှင်တယောက်ရဲ့စာကိုတပါတယ်ကိုညံဝင်းအောင်ဖတ်ပြပေးပါကိုတိန်ထွန်းမြင့်ဖြစ်ပါတယ
်ဟုတ်ပါတယ်သူစာကတော့ဒီခေတ်သစ်ပိုလမ်းမကြီးစီမံကိန်းမှာမြန်မာပါဝင်တာဝမ်းမြောက်စရာပါတရုတ်ကြီးကသူ့အကျိုးကိုရှေ့ရှုတယ်ဆိုပေမဲ့ကျွဲကူးရေပါအတူတွဲသွားမှာဆိုတော့အကောင်းဘက်ကတွဲလို့ရပေမဲ့လက်နက်ကန်တိုင်းသားအဖွဲ့ကြီးရဲ့အဓိကဝင်ငွေဖြစ်တဲ့ဘိန်းလုပ်ငန်းကိုတရုတ်နိုင်ငံသားကြီးရဲ့ပတ်သက်မှုကတော့ပိုပြီးအသက်ဝင်အားကြီးလာပြီးမြန်မာငြင်းငြင်းရေးကိုတော့စိုးရိမ်မိတာတော့အမှန်ပါပဲတဲ့
ဒါကိုတိန်ထမြင့်သူစိုးရင်ပူရနေတဲ့ကိစ္စနဲ့ပတ်သက်ပြီးဝင်ပြောလာတာပါဒီမှာအန်တီဒေါ်ဒေါက်တာလှကျော်စောမေးချင်ပါတယ်ရှင်ဒီမှာသူပြောသွားတဲ့ဒီဘိန်းလုပ်ငန်းကတရုတ်နိုင်ငံသားတွေပါဝင်ပတ်သက်မှုကြီးလာပြီးတော့ငင်းငန်းရုပ်လည်းထိခိုက်မယ်ဒုစရိုက်မှုတွေများလာမယ်ဆိုပြီးပြောလာပါတယ်ဒီကိစ္စကိုအန်တီဘယ်လိုမြင်ပါလဲ
အဲ့ဒီဘိန်းကိစ္စကတော့လေဘိန်းကိစ္စနဲ့မဟုတ်ပါဘူးမူရစေဝါကိစ္စကကျမတို့ဗမာပြည်နဲ့မဟုတ်ဘူးတရုတ်ပြည်ကလည်းတော်တော်ကြီးကိုပြဿနာကြီးပါတယ်ဟိုလွန်ခဲ့တဲ့တစ်နှစ်ခွဲလောက်ကပဲရှိသေးတယ်ကွမ်တုံးဆိုတာဟိုရွာလေးတရွာမှလေတရွာလုံးအဲ့ဟိုဆေးဝါးထုတ်လုံနေတာအစိုးရကဘယ်လောက်တောင်လောက်ရလဲဆိုတော့ဟဲလီကော်ပတာတွေနဲ့ဝိုင်းပြီးတော့ဟိုတခြားဒီနေရာဟိုရဲတွေခေါ်လာပြီးတော့အဲဟဲလီကော်ပတာနဲ့ချပြီးတော့တရွာလုံးကိုဖမ်းရတာအဲ့ဒီကွမ်တုံးအဲရွာကနေပြီးတော့လှိုင်ကောင်းတွေဖောက်ပြီးဟောင်ကောင်ကိုထုတ်တာအဲ့တော့မူရစေဝါကိစ္စကကျမတို့နိုင်ငံနဲ့ပူစရာမဟုတ်တရုတ်နိုင်ငံလည်းပူစရာပဲဒီမှာအရေးကြီးတာကတရားဥပဒေစိုးမိုးရေးကအဓိကကြီးတယ်ကြားတယ်အခုတရုတ်ကဒီအတွက်ပဲသူကဟိုခုပိုလာမကိစ္စမှာသူကဒီစီးပွားရေးကိစ္စတယ်မဟုတ်ဘယ်ပေါင်းစုံသူကပူပေါင်းဆောင်ရတာနော်စစ်တပ်ဒီအနေနဲ့စစ်တပ်အချင်းချင်းပူပေါင်းဆောင်ရွက်မှုရဲတပ်ဖွဲ့အချင်းချင်းပူပေါင်းဆောင်ရွက်မှုဒါအပြင်သတင်းတွေဖလဲတဲ့ကိစ္စဘာညာအကုန်လုံးပဲဆောင်လုပ်နေတာဖြစ်တယ်အဲ့တော့အဓိကကျမတို့ကကျမတို့အဲ့ဒီနေဆက်တလျှောက်မှာငြင်းငြင်းရေးစီအချာရဖို့လိုတယ်ဒုတိယအချက်ကကျမတို့ဗမာပြည်ရဲ့ဒီစနစ်ပေါ့နော်အစိုးရစနစ်ဟာပြည်သူလူထုသိကြိုက်ရွေးချယ်ရတဲ့ဒီမိုကရေစီစနစ်ခိုင်မာဖို့လိုတယ်ပြည်သူလူထုအကျိုးကိုဦးတည်ထားတဲ့အစိုးရကတည်ရင်သိပ်ပြဿနာမရှိဘူးဒီလိုမဟုတ်ဘဲနဲ့ရသမျှကိုယ့်အိမ်ထဲထည့်တဲ့အစိုးရမျိုးဆိုရင်တော့ဒီကိစ္စကဘလုံးမကောင်းကျိုးဖြစ်မှာမဟုတ်ဘူးလူထုအတွက်အဲ့တော့ဒီဗမာပြည်ရဲ့အစိုးရကိုလူချင်းတဲ့အစိုးရမျိုးကိုကိုရဖို့အဲဒီမိုကရေစီစနစ်ခိုင်မာဖို့တရားဥပဒေဟိုစိုးမိုးရေးရှိဖို့ဒီဟာပဲကျမတို့တိုင်းပြည်အတွက်လုပ်ရတယ်တရုတ်ပြည်ဘက်ကလည်းဒီဟာနဲ့ပတ်သက်လို့တော်တော်ကြီးကြီးမားမားလုပ်ပါတယ်ဒါကြောင့်ဒါတိတ်တော့ပူစရာမရှိဘူးသို့တော်လည်းသူပူပင်တာတွေကဟိုပူပင်သင့်ပါတယ်ဖြစ်နိုင်တယ်အလားအလာတွေလည်းရှိပါတယ်
ဟုတ်ကဲ့ရှင်ကျေးဇူးတင်ပါတယ်ဒီတော့ရှင်နှစ်ယောက်ဆွေးနွေးသွားတဲ့အချိန်မှာဒီနေဆက်ဒေတာတွေကကိုကျိုးစီးပွားအတွက်စစ်ဖြစ်လာနိုင်တယ်နောက်ပြီးတော့မြောက်ပိုင်းနေဆက်ဒေတာအုပ်ချုပ်မှုနှစ်ရက်ဖြစ်လာနိုင်တယ်လို့ပြောထားတယ်လို့နောက်တစ်ယောက်ကတော့မြမငင်းငင်းရေးအတွက်ဒီပိုလမ်းမကြီးစီမံကိန်းကစိုးရင်စင်ရဖြစ်မလားလို့ပြောလာပါတယ်ဟုတ်ကဲ့ကိုအောင်မိုးစောအမေးချင်ပါတယ်ဒီပိုလမ်းမကြီးစီမံကိန်းကငင်းငင်းရေးအတွက်တောင်မှအထောက်အကူဖြစ်နိုင်တာမဟုတ်ဘူးလားရှင်
ကျွန်တော်ကတော့အဓိကငင်းငယ်ရဲ့အတွက်ကပိုလမ်းမကလည်းအထောက်အကူဖြစ်နိုင်ပါတယ် ကျွန်တော်တို့အိန္ဒိယတရုတ်နိုင်ငံအနေနဲ့ကလည်းကျွန်တော်တို့နိုင်ငံကြီးဖြစ်တယ်တကယ်တမ်းပြောမလို့ကမ္ဘာအင်အားကြီးနိုင်ငံအဆင့်ကိုတက်လှမ်းနေတဲ့နိုင်ငံဖြစ်တယ်ဒီနိုင်ငံတို့နိုင်ငံမျိုးကကျွန်တော်တို့နိုင်ငံမှာနိုင်ငံရေးလိုချင်တာနိုင်ငံရေးကိုဖြစ်စေချင်တာအတည်ငြိမ်မှုရှိလို့ချင်တာအမှန်ပါပဲအဲ့လိုပဲကျွန်တော်တို့ယူဆတယ်ဒါမဲ့ကြပြိုင်နဲ့တည်းမှာကျွန်တော်တို့တိုင်းပြည်ငြိမ်းဖို့ကိစ္စကကျွန်တော်တို့တိုင်းပြည်ထဲမှာရှိတဲ့လူတွေကအဓိကဖြစ်တယ်လို့ကျွန်တော်ပြောချင်တယ်။ဒီနေ့ဖြစ်နေတဲ့စိတ်ဓာတ်တွေအကုန်လုံးကပျော်ကားတွေပါတယ်ဆိုတာကကျွန်တော်မှတကယ်တမ်းပြောကျွန်တော်မှအညီရှိလို့ရင်အောင်တာလို့ပဲကျွန်တော်ပြောချင်တယ်။ကျွန်တော်တို့တိုင်းပြည်ထဲမှာရှိတဲ့ဒီနေ့အာဏာရနိုင်ငံရေးပါတီပဲဖြစ်ဖြစ်တပ်မတော်ပဲဖြစ်ဖြစ်နိုင်ငံရေးအင်အားစုတွေကပဲဖြစ်ဖြစ်အမှန်တကယ်ငြိမ်းချမ်းရေးကိုစစ်စစ်မှန်မှန်လိုချင်တယ်။ငယ်သက်တည်းကမှဖြစ်နေတဲ့ပြဿနာတွေကိုတကယ်ငြိမ်းချမ်းခြင်းတယ်တိုင်းမှာတရားဥပဒေစိုးမိုးရေးကိုတကယ်ရကျင်တယ်ဆိုရင်ကျွန်တော်တို့တကယ်လုပ်ဖို့ပဲလိုတယ်။အဲ့တော့ကျွန်တော်တို့တကယ်လုပ်မယ်ဆိုလို့ရှိရင်ဘာပဲပြောဥပဝန်းကျင်နိုင်ငံတွေဆိုတာကအကူအညီပေးတဲ့အဆင့်ထောက်ခံတဲ့အဆင့်အဲ့ဒီအဆင့်ပဲရှိရလို့ကျွန်တော်ပြောချင်တယ်။နော်ဒီပူလမ်းမကြီးစီမံကိန်းအောင်မြင်ဖို့အတွက်ပဲဖြစ်ဖြစ်ကျွန်တော်တို့တိတိကျကျပူးပေါင်းဆောင်ရွက်နိုင်ဖို့ပဲဖြစ်ဖြစ်ကျွန်တော်တို့တိုင်းပြည်ကွန်ပျူတာတက်ဖို့ပဲဖြစ်ဖြစ်ငြိမ်းချမ်းရေးလိုအပ်တယ်၊ဒေသတွေမှာစစ်မှတ်ဖြစ်ဖို့လိုအပ်တယ်ဆိုတာကျွန်တော်အားလုံးလက်ခံကြ။အဲ့တော့တက်ဆိုင်တဲ့ကျွန်တော်တို့ကပြည်သူချာချာဒီဇိုင်းမှတ်မှတ်ပြည်သူချာချာစံနာရှိဖို့လိုတယ်လို့ကျွန်တော်အဲ့လားပဲကျွန်တော်တို့အဲ့လိုပဲယူဆတယ်ဗျ
။ဟုတ်ကဲ့ကိုယ်တိုင်လုံးမှရမယ်ပေါ့လေ။ဟုတ်ကဲ့ဟိုအခုဟိုဥစားလေးလိုင်းမှာရောက်နေတဲ့ဒီပါဝင်ဆွေးနွေးဖို့လဲစောင့်နေကြတဲ့ဒီပါဝင်ဆွေးနွေးခြင်းတဲ့သူတွေကိုဖိတ်ခေါ်ခြင်းပါတယ်ပထမဦးဆုံးဦးအောင်ကျော်တန်းကိုဖိတ်ခေါ်ခြင်းပါတယ်ရှင်။သူကတော့ကြောက်ဖြူထူစီးပွားရေးဆောင်စီမံခန့်ခွဲမှုကော်မတီတွဲဖွဲ့အတွင်းရေးမှုဖြစ်နေလဲတာဝန်ထမ်းခဲ့ဘူးသူပါ။အခုလောလောဆယ်မှာလဲဒီကော်မတီထဲမှာပါနေသေးသူဖြစ်ပါတယ်။ဦးအောင်ကျော်တန်းကြားရပါလားရှင
်။ဟုတ်ကြားပါတယ်ခင်ဗျာ။
ဟုတ်ကဲ့ဝင်ပြီးတော့ဆွေးနွေးနိုင်ပါတယ်ပင်နိုင်ဆွေးနွေးတဲ့သူတွေကိုလဲဥစားမေးခွန်းနေမေးနိုင်ပါတယ်ရှင်။
လေခွန်းနေမေးလို့ဆိုတော့လေကဆွေးနွေးတော့လေကောင်းပါလေအဲနောက်ပြီးဟိုဟာဝင်ပြီးဆွေးနွေးတဲ့နှစ်ယောက်ကြတော့လေစိုးရိမ်မှုတွေပေါ်ပြတော့တဲ့ဟာတွေကောင်းတာတွေ့ရပါတယ်။အဲကျွန်တော်အမြင်ပြောရရင်ရလို့ဆိုပိုလန်မှာဆိုတော့အဲကိုမြန်မာနိုင်ငံရဲ့အနေအထားပေါ့နော်မြန်မာနိုင်ငံရဲ့ mix ပေါ့ economic development and human development ဘာလို့အရင်ပြောချင်ပါလဲပြောချင်တယ်ဆိုတဲ့အခါကျွန်တော်တို့မြန်မာနိုင်ငံအနေအထားဆိုအကုန်လုံးပြည့်တဲ့အတိုင်းပဲinfrastructure ကတော့အားနည်းနေပါတယ်ဒီဘက်ရပြန်ချုံမှုတော့ကြတော့ infrastructure အားနည်းနေတဲ့အခါကြတော့ပေါ်ဒီတရုတ်ကဥဆောင်ပြီးလုံးမဲ့ပိုလန်မှာကြီးဟာကိုဒီမြန်မာနိုင်ငံမှာလိုအပ်နေတဲ့ဒီ infrastructure တွေအတွက်အတိုင်းတာတစ်ခုဒီထောက်ပံ့အထောက်ကူပြုသင့်နေတယ်လို့တော့ကျွန်တော်ကအပြုသဘောမျိုးနဲ့တော့မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဒါဦးအောင်ကျော်တန်းရဲ့အမြင်မှာဟိုတိုင်းပြည်ဖွံ့ဖြိုးမှုအတွက်ဒီပိုးလမ်းမကြီးကအများစွာအထောက်အကူပြုမယ်လို့ဒီအဲဒီဒေတာမှရှိနေတဲ့သူကပြောတာပါအာနောက်ထပ်ဒီအမေရိကန်ပြည်ထောင်စုကအခုပဲကျမတို့လေးလိုင်းမှမှာအတန်းထွင်နေတော့ဆွတ်တွေလာတဲ့ကိုတွေးမောင်လေးလိုင်းမှမှာရောက်နေပါတယ်နော
်ဟုတ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ရှင်ဝင်ပြီးတော့ဆွေးနွေးနိုင်ပါတယ်ရှင
်ဟုတ်ကဲ့ပါဟိုကျွန်တော်လေးဟိုသတင်းလေးကြည့်ရတော့ကဟိုကျွန်တော်တို့လူမျိုးတွေကလေဟို negative သိမ်များတယ်လေဟိုလုံးရင်ဘာဖြစ်တယ်ဒီဟာလုံးရင်ဘာဖြစ်တယ်အဲ့ဒါများတာပေါ့အဲ့တော့တရုတ်လည်းမဟုတ်ပါဘူးကလားလည်းမဟုတ်ပါဘူးဘူးမဟုတ်ပါဘူးကဘာကြီးကသူတစီတဲ့နေနေကြတာပါဆိုတော့လေအတွေးတွေဟိုလေအဲ့လိုမျိုး discrimination တွေတိတ်များတာရင်တိုင်းပြည်ရဲ့တိုးတက်မှုတွေအရင်နှောင့်နှေးနိုင်တယ်လို့တော့ကျွန်တော်ထင်တယ်လေအဲ့တော့အကောင်းဆုံးကလေ positive အတွေးတွေနေမယ်တွေးပြီးတော့အလုပ်လုပ်ကြပါလို့ပဲကျွန်တော်ဟိုတိုင်ဟိုဘယ်လိုပြောမလဲလေဟိုအော်ပြောပြကြပါခင်ဗျအဲ့ဒါကိုပြောကြပါဆ
က်ဟုတ်ကဲ့ရှင်ဟိုတိတ်ပြီးတော့နှုတ်လက္ခဏာပြပြမမြင်ကြဘူးပေါ့နော်ဟိုကိုတွေးမှာအမေရိကန်ပြည်အောင်ဆိုတာဝင်ပြီးတော့ဆွေးနွေးပေးတာကျေးဇူးတင်ပါတယ်အဲတစ်ချက်သေးပဲသူ့လိုပဲသူပြောသလိုမျိုးပေါ့လေဒီကိစ္စနဲ့ပတ်သက်ပြီးနည်းနည်းလေးကြောက်နေပုံရတယ်သွားရရှင်တယောက်စာရေးလာတာထွန်းနေအောင်ပါကိုညံဝင်းအောင်ဖတ်ပေးပါအောင်ရှင
်ဟုတ်ကဲ့ပါတရုတ်ကဘာနဲ့တူလဲဆိုရင်ရေပွဲလိုပါပဲလက်တန်ဒီအရှိကြီးနဲ့သူပိုင်တဲ့နိုင်ငံတော်တော်များများကိုမြန်မာနိုင်ငံအပါအဝင်ပေါ့လေမလှုပ်နိုင်အောင်ချုပ်ထားပါတယ်အခုလေကြည့်လေBell and Road ပိုလန်မမြေပုံကိုမြန်မာပြည်ကိုထဲ့မဆွဲရင်လည်းဖြစ်ပါတယ်ဒါပေမဲ့မြန်မာပြည်ထဲမှာစီမံကိန်းတွေတော်တော်များချထားတယ်မြစ်ဆုံစီမံကိန်းတော့မဖြတ်သေးဘူးနောက်ထပ်စီမံကိန်းကိုလက်မှတ်ထိုးလာကြရတယ်မြန်မာပြည်ထဲမှာရှိတဲ့ခေါင်းဆောင်တော်တော်များများဘယ်ခေါင်းဆောင်တက်တဲ့အချိန်မီးတရုတ်ကလှမ်းခေါ်ပြီးဒါပေးဒါလို့အမိတ်ပေးပြီးခိုင်းလို့ရတာကိုမြင်အောင်မိပါတယ်ဗျာ
Okay, so da ko thon ni aw nga di tiyu ne patte bi ne san jin ne tabor da ne swin ni daw ba tu ko byan bi lo di Facebook ba ma be tong byan la de daw ra shin ga lo jaw tan so phit par de ko yan nai phwet phat be ba aw shin
okay ba tu byaw da ga lo sa le ma phat bu tin ne bell and row ma myama ko chan tha lo ko ma ya de lo tiyu ji ga khon ni ni ya da goun ne pe yunan pi ne atwa india tamou dia thwat paw ga te law aw a ye ji de American Abawan Tiyo Yandu Do Japan Do Sumo De Pacific Tamo Diya Da Khu De Thapao Si De Tiyo Piha Aye Chang Su Atashi Bo Gebao Da Khu Lo De Era Ga Mima Bi Ga Pshat Thwa Khun Bima Ya Me India Tamo Diya Thapao Ba Ve Lo So Ba Re Bia
Okay, tu garo di mana yang ada di kisah mac yang orang ye pare tu zaman lo di dia kat kalle lo si ni lo piala lah ba di guna orang ah ko jauh jauh sui sui ni tuan tema di dia ni pada piala doang sen suci soya ni mana yang soya ye ye di cepat no so doang sen suci aku soya tiga ni piala di dia nanya ni piala tiga setengah muri ni ala ye aku soya ni di boleh ma si mungkin framework ko lemah topi ye senti yau lah bi so di cakap dalam yo boleh ni mana yang baca
ဒီပိုးလက်မာကြီးစီမံကိန်းမှာမြန်မာနိုင်ငံဟိုအအောင်မြင်မြင်ပါဝင်နိုင်ရေးကိုဘယ်လောက်ထိအထောက်အကူဖြစ်နိုင်မယ်လို့ထင်ပါလဲကိုကြော်စွာဆွေးသုံးသပ်ပေးပါရှင့်အဟုတ်ကဲ့ခင်ဗျာဒီပြည်ပိုးလက်မာကြီးနဲ့ပတ်သက်ပြီးတော့ဗောနော်ကျွန်တော်ဒီပုံမှန်ဆိုလို့ရှင်တော့ငွေကလေးကျွန်တော်ဒီပြည်ုပ်နဲ့ပမာဏရာဒီကိုကုန်သွယ်ရေးဟိုရှိခဲ့တာဖြစ်တာဗောနော်အဲဒီလက်ဆက်ကုန်သွယ အခုမှစာရုံးမှရှိလာပြီတကယ်တော့လေအဲ့တော့တကယ်လို့အောင်မြင်လာလို့ကျွန်တော်ဒီကျွန်တော်တို့အထူးကအာရှနဲ့ဥရောပကြားထဲမှာပေါ့နော်ဒီတကယ်ဒီကောင်းမွန်တဲ့ network ကြီးတစ်ခုပေါ့နော်ဒီ international economy network ကြီးဖြစ်လာမဲ့လားလားပေါ့အဲ့အဲ့ဒီဘက်မှာမူတည်ပြီးတော့ကျွန်တော်တို့နိုင်ငံအနေနဲ့ကတော့နောက်ထပ်အကျိုးဆက်ပြီးတော့ရဖို့အကြောင်းဟိုရှိနိုင်ပါတယ်အဲ့တော့တစ်ခုရှိတာကတော့ဒီဘလို့အခွင့်အလမ်းမျိုးပဲပေါ်ပေါ့နော်ကျွန်တော်တို့ရှိနေရမှာကြတော့ဒီအခွင့်အလမ်းကိုကျွန်တော်တို့ကဘလို့ဒီအသုံးချနိုင်မလဲပေါ့အသုံးချနိုင်တဲ့ဒီစွန့်ရင်ကိုယ်ကဘလို့ရှိကြလဲပေါ့အဲ့ကိုယ့်ရဲ့ capacity ပေါ့နော်ကိုယ့်ရဲ့အရည်အသွေးပေါ့အဲ့တော့ဒီအမျိုးတွေကတော့ဒီအမှန်တမ်းအရေးကြီးပါတယ်အဲ့ဒါမှပဲအခုလိုပေါ်လာတဲ့ဘယ်အခြေအနေမျိုးပဲမဆိုပါဘူးအခုဆိုဒါဒီပိုလန်မာကြီးပေါ့ဟိုနောက်ပိုင်းမှာလည်းတခြားအခြေအနေလည်းပေါ်လာအောင်ပါပေါ့အဲ့တော့ပေါ်လာတယ်ပေါ်လာတယ်မှာကျွန်တော်တို့ကလည်းဒီလိုမှဒီအဟောအခွင့်အလမ်းအနေနဲ့မိမိရဲ့သုတ်ကန်နေမှုတက်ကိုတော့ကျွန်တော်တို့ရဲ့ဒီနိုင်ငံရဲ့အရေးအသွေးပေါ့နော်ဒီစီးပွားရေးနဲ့ပတ်သက်ပြီးမှကျွန်တော်တို့ဘလောက်ဒီကြောင်ရည်ရင်းနဲ့စကားနိုင်မလဲအားပြအမြတ်စကားနိုင်မလဲပေါ့အဲ့တော့ဒီလိုအရေးအသွေးမျိုးတွေတော့ဟိုတရားပေါ်လို့ရလို့ကျွန်တော်ပြောလို့ရပါတယ်အဲ့တော့ဒီမြန်မာအစိုးရအနေနဲ့ကတော့အာကျွန်တော်အခုသွားသွားပြီးပြောသလိုပေါ့နော်သူအနေနဲ့ဒီ framework ကလည်းလက်မှတ်ထိုးခဲ့ပြီးဖြစ်တယ်အဲ့တော့ဒီဘူးအောင်ဆောင်ရေးကိုတော့သူအနေနဲ့တော့ဒီဆက်ပြီးတော့မှဒီတကားဖွင့်ပြီးတော့မှလုပ်သွားမလို့ကျွန်တော်အနေနဲ့ညွှန်လို့ရပါတယ်အဲ့တော့လိုအပ်နိုင်ချေရှိရပေါ့ဒီ infrastructure ဘိုင်းမှာကျွန်တော်တို့ဒီဥစ္စာကဒီကျေးကွာမတည်တဲ့ဒီ area ကိုသူက initiate လုပ်တယ်ပေါ့နော်ဆက်ပြီးတော့မှသူကချကြတဲ့ဟာပဲဖြစ်ပါတယ်တကယ်နိုင်ငံကြီးကကတိဆက်နေတယ်ဆိုလို့ရှိရင်တော့ infrastructure ဘိုင်းဒီဘိုင်းမှာတော့ဒီကွက်ကိုပြန်ပြီးတော့မှဒီ invest လုပ်ရမယ်ပေါ့နော်ရင်းနှီးမြှုပ်နှံမယ်အနေနဲ့မျိုးကြီးဖြစ်ပါတယ်ဒီအတွက်လိုအပ်တဲ့ငွေတွေကိုတော့ဘယ်လိုမျိုးချဖွင့်မလဲဆိုတော့ဒါဒီနိုင်ငံတော်ကနေပြီးတော့ပေါ့နော်လက်ရှိအစိုးရနေပြီးတော့မှဟိုဆက်ပြီးစဉ်းစားနိုင်ပါတယ်အဲ့တော့ရေးကြည့်တာကတော့ဒီ piece ပတ်သက်တဲ့အပိုင်းပေါ့နော်အဲ့အဲ့ဒီဘိုင်းမှာတော့ကျွန်တော်အထူးထူးဆန်းဆန်းပဲပြီးခဲ့တဲ့ဒီပန်တန်းဒီလာချက်မှာဒီကိုးကားသွားတာကိုတွေ့ရတယ်ပေါ့နော်အဲ့တော့ဒီအမှန်ငင်းကြီးရာဒီဒေတာမှာရှိတယ်ပေါ့ဒီလူမျိုးစုငယ်တွေရဲ့လူမျိုးစုတွေရဲ့ပေါ့နော်ဒီအကျိုးစီးပွားကိုအများကြီးသွားအထောက်အပံ့ပြုမယ်လို့ဒီပြင်ညာချက်မှာပါတယ်ပေါ့နော်အဖွဲ့တွေကတော့ယုံကြည်တယ်ပြီးတော့ကြောင့်မလို့ဒီပြည်ထုတ်ကကျွန်တော်တို့ရဲ့ငင်းငယ်လုပ်ငန်းစဉ်တွေမှာပေါ့နော်ဒီပြည်ထုတ်ကကျွန်တော်တို့ကလည်းပြောမှာဒီဂျာဂန်အခိုင်အနေနဲ့ပေါ့တားပြီးတော့မှပြည်ထုတ်ပါဝင်ပြီးတော့မှဒီငန်းစီတဲ့ပုံစံပေါ့ဒီ facilitation role ဖြစ်စီဒီ mediation role ဖြစ်စီပေါ့နော်ဒီမိနိုင်နဲ့ကန့်လန့်ဖြစ်စီနေတော့ဘာလို့ဒီနေဆိုလို့ဒီအကန့်ပြည်နယ်မှာဆက်သွင်းတော့တွေ့ရပါတယ်ဗျအဲ့တော့ဒီအချိန်တွေကတော့ဒါတော်တော်ထူးခြားတဲ့အချိန်တွေဖြစ်သလိုကျွန်တော်တစ်ဖက်မှာလည်းပေါ့နော်လက်ရှိဒီအလိုက်အစိုးရအနေနဲ့ကလည်းရုပ်သာကိုကျွန်တော်ဒီအခုလိုမျိုးဒီပူးပေါင်းမှုအနာရှိရဟာမျိုးသဘောထားပြည်နယ်တွေ့ရတယ်လို့ပဲတစ်ဖက်ကဒီမြောက်ပိုင်းမှာမိအဖွဲ့တွေပေါ့နော်အနေနဲ့ကလည်းဒီပြုတ်ကပိုးလမ်းမှဒီစီမံလေးရဆိုလို့ရှင်တော့သူတို့ရဲ့အကျိုးစီးပွားကိုလည်းသွားရှိနိုင်ကြီးရှိရလို့သူတို့သွက်ဆထားတဲ့သဘောပေါ့နော်ပြည်ညာထားတဲ့သဘောတွေ့ရတယ်အဲ့တော့ဒီအခုကြမှာကျွန်တော်တို့ဒီညှိနှိုင်းနိုင်မယ်ဆိုလို့ရှင်တော့ကျွန်တော်နိုင်ငံတွေကောင်းမွန်နေပေါ့နော်နိုင်ငံကြီးကအကျိုးတစုံတရာထွက်မလာလို့ကျွန်တော်အနေနဲ့တော့သုံးသပ်ချင်ပါတယ်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ဟိုအခုအစီအစဉ်ပြီးဖို့2မိနစ်လောက်ပဲကျန်ပါတော့တယ်နောက်ဆုံးပိတ်နည်းနည်းဒေါက်တာလှကျော်ကျော်နဲ့ကိုအောင်မိုးစောသုံးသပ်ခိုင်းချင်ပါတယ်ဒီစီမံကိန်းကြီးမှာမြန်မာနိုင်ငံအောင်မြင်ပါဝင်ရေးပေါ့နော်ဒီတိုင်းရင်းသားတွေအပါအဝင်အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေအစိုးရဘက်ကဘာအကောင်းဆုံးပြင်ဆင်ထားနိုင်မယ်လို့ထင်ပါလဲကိုအောင်မိုးစောဖြေထားပေးပါရှင်
ဟိုကျွန်တော်အနေနဲ့ဟိုမြစ်တာရခန့်ချင်တာပေါ့နော်ခုနပြောသွားသလိုပဲဒီတရုတ်နိုင်ငံကပမာပြည်ကိုလိုအပ်နေတဲ့ဒီနိုင်ငံကြီးအကောင့်တွေပေါ်နိုင်ဖို့အတွက်ပေါ့နော် ဆိုအဲ့မှာအဓိကအာဏာကိုဟိုချုပ်ကန်ထားတဲ့ဒီအာဏာရပုဂ္ဂိုလ်တွေအနေနဲ့ဒီပေါ်မှာနိုင်ငံရေးရရဒီအတုံးချပြီးတော့အတိုင်းအတာအင်အားစုတွေနဲ့ပတ်သက်လို့ရှိရင်ဟိုပြည်အတုံးမပြုဘူးကျွန်တော်လည်းလက်တရားခံနေတယ်အဲ့ဒါမှဒီနိုင်ငံရေးကိစ္စဟာပို့ပြီးတော့ဒီအချင်းချင်းနိုင်ရိတ်ပဲလို့ကျွန်တော်နေတော့အဲ့ဒါကြီးစရတယ်
ဗျဟုတ်ကဲ့ရှင်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဒေါက်တာလောကျော်ကျော်အနေနဲ့ရောတရုတ်နိုင်ငံဘက်ကဒီမြန်မာနိုင်ငံပါဝင်ရေးကိုဘလို့များအထောက်အကူပြုပြီးတော့လှုပ်ဆောင်ပေးလာနိုင်မလဲခက်တူတူလေးသုံးသပ်ပေးပါအင်တီအဲ့ဟိုအချုပ်အနေနဲ့ recap လုပ်ပေးပ
ါဟောဟုတ်ကဲ့ဟိုတရုတ်ကဒီသူ OBOR ပေါ့နော်ဒီပိုလမကြီးရဲ့စီမံကိန်းကြီးတစ်ခုလုံးကိုသူကဘက်ဆောင်ကတိဆောက်တာဖြစ်တယ်ဒါကြောင့်မလို့သူကလူသွိုင်းအမြင့်တင်ရေးတို့ဘာလို့လဲသူတောက်လျှောက်လုပ်ကဲပြီးတော့ဘာသာစကားတင် जा မှုတွေပါတယ်အပြန်အလှန်နောက်လူတစ်မျိုးတစ်မျိုးနဲ့တစ်မျိုးယဉ်ကျေးမှုဖလဲတာဒါမျိုးတွေအကုန်လုံးဘက်ဆောင်ကတိဆောက်နေပါတယ်အဲ့တော့သူဟာဒီလိုနီးနဲ့အဲကမ္ဘာစနစ်တစ်တရက်ကိုတိဆောက်ဖို့ကြိုးစားနေတယ်လို့ထင်ပါတယ်ဒီနေရာမှာကျမတို့ဗမာပြည်အနေနဲ့အကျိုးအမြတ်တွေရရှိလာနိုင်မယ်စိတ်မယ်လို့ကျွန်မထင်ပါတယ
်ဟုတ်ကဲ့ရှင်ဆွေးနွေးသုံးသပ်ပေးကြတာကိုကျေးဇူးတင်ပါတယ်ပင်တိုင်းပါဝင်ဆွေးနွေးကြတဲ့သူတွေဖြစ်တဲ့ဦးအောင်မိုးစောဒေါက်တာလှကျော်စောနောက်ပြီးဦးကျော်စွာဆွေနောက်ပြီးကျမတို့စီကိုပါဝင်ပြီးဆွေးနွေးလာတဲ့တယ်လီဖုန်းပေါ်ကနေဦးအောင်ကျော်တန်းနဲ့အမေရိကန်ပြည်အောင်စုကကိုတွေးမောင်နောက်ပြီးစာရေးရေးပြီး Facebook ကရော email ကရောပို့ပြီးဆွေးနွေးလာကြတဲ့တော်ရရှင်တွေအားလုံးကိုအထူးကျေးဇူးတင်ပါတယ်ရှင
်21ရာစုခေတ်စ်ပိုလန်မကြီးကမြန်မာပြည်ငញ្ញန်ရေးပေါ်မှာဘလို့တက်ရောက်မှုတွေရှိမလဲဆိုရဲအကြောင်းအရာနဲ့ပတ်သက်လို့မအေးတန်တာကျော်စီစဉ်ဆွေးနွေးတင်ဆက်တဲ့စနေညတိုက်ရိုက်လေးလိုင်းအစီအစဉ်ပဲဖြစ်ပါတယ်ခင်ဗျာဒီအစီအစဉ်ကိုတင်းနေနေမနဲ့မှာရောကျွန်တော်တို့ရဲ့ VOA website မှာပါပြန်လည်ကြည့်ရှုနားဆင်နိုင်ပါတယ်ခင်ဗျာ